အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့တ်မာစီဟာဂျပန်၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုခရီးလှည့်လည်ပြီးမြန်မာနိုင်ငံပြောင်းလဲရေးအတွက်တိုက်တွန်းနေပါတယ်။ဒီခီးစဉ်နဲ့ပတ်သက်လို့သဘောထားအမြင်တွေကိုဥတင်မောင်တန်းကဆက်လက်တင်ပြပေးပါမယ်ရှင်
။အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးစကော့တ်မာစီဟာဂျပန်၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုခရီးလှည့်လည်ပြီးအဆိုပါနိုင်ငံတွေကမြန်မာနိုင်ငံပြောင်းလဲရေးအတွက်တွန်းပေးကြဖို့တိုက်တွန်းနေပါတယ်။မြန်မာနိုင်ငံအစိုးရကကိုယ့်ပြည်သူတွေရဲ့သဘောထားကိုလည်းမတုံ့ပြန်နိုင်ငံတကာအသိုက်အဝန်းရဲ့သဘောထားကိုလည်းမတုံ့ပြန်ပဲအပြုသဘောဆောင်တဲ့ခြေလှမ်းတွေလှမ်းဖို့ညှင်းဆို တယ်လို့သူကဆိုပါတယ်အစိုးရဟာဒေါအောင်ဆန်းစုကြည်နဲ့လေးလေးနက်နက်စကားဆပြောဖို့လိုအပ်တယ်လို့လက်ထောက်နိုင်ငံခြားရေးဝန်ကြီးကထင်မြင်ပါတယ်ဒေါအောင်ဆန်းစုကြည်ကိုနှစ်လနေလို့မှအပြင်းတစ်ခါခေါ်ပြီးတနားကြီးလောက်တွေ့ဆုံတာဟာတွေ့ဆုံဆွေးနွေးတာမဟုတ်ဘူးလို့မစ္စတာစကော့တ်မာစီကယူဆပါတယ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကတော့ဦးအောင်ကြည်နဲ့ဒေါအောင်ဆန်းစုကြည်တို့တွေ့ဆုံနေတဲ့ဖြစ်ပေါ်ပြောင်းလဲမှုနှုန်းကိုအားမရပေမဲ့အပြုသဘောဆောင်တယ်လို့ပြောရေးဆိုခွင့်ရှိသူဦးညံဝင်းကမီဒီယာတွေကိုပြောခဲ့ပူပါတယ်။လက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာစကော့တ်မာစီကအစိုးရရဲ့မူဝါဒတွေဟာနယ်ပယ်အားလုံးမှာကျဆင်းနေတဲ့လူ့ခွင့်ရေးနဲ့ဒီမိုကရေစီရေးဟာအမေရိကန်အစိုးရအတွက်အရေးကြီးကြောင်းဒီတောင်းကမြန်မာနိုင်ငံအကြောင်းကိုအများဆုံးပြောလို့ရှိကြောင်းဒါပေမဲ့အဲ့ဒီနယ်ပယ်သားမကစီးပွားရေးကလည်းကျဆင်းနေကြောင်းပညာရေးကလည်းပျက်စီးနေကြောင်းပြောဆိုသွားပါတယ်။ဒါအပြင်ကျမကြီးစောင့်ရှောက်မှုကလည်းအလုံးမဖြစ်လာပဲမြန်မာနိုင်ငံကဆေးမတူတော့တဲ့ TB နဲ့ငှက်ဖျားယောဂါတွေပို့လို့ဖြစ်ပေါ်နေကြောင်းဒုက္ခသည်တွေကအိနှီးချင်းနိုင်ငံတွေကိုပုံမထွက်လာနေကြကြောင်းဒါကပြဿနာဆက်တထွေးကြီးဖြစ်နေကြောင်းဆက်လက်ပြောဆိုသွားပါသေးတယ်ပြီးခဲ့တဲ့စက်တင်ဘာလတန်ခါတွေဥဆောင်တဲ့ကန့်ကွက်ဆန္ဒပြပွဲတွေကိုနှိမ်နင်းခဲ့ပုံကြောင့်နိုင်ငံတကာကမြန်မာဆီအစိုးရပေါ်ဒေါသပုံထခဲ့ကြပြီးအနောက်နိုင်ငံတွေနဲ့ဩစတြေးလျနိုင်ငံတို့ကပိတ်ဆို့အရေးယူပုံတွေ့မြင်ခဲ့ကြပါတယ်ဂျပန်အစိုးရကအကူအညီပေးတာကိုရပ်ဆိုင်းထားခဲ့ပါတယ်။နောက်ထပ်အမေရိကန်နိုင်ငံသားရေးဝန်ကြီးခီးစင်ကမျှော်လင့်သလိုထိရောက်ပါမလားဆိုတာနဲ့ပတ်သက်ပြီးအဝေးရောက်ပြည်ထောင်စုမြန်မာနိုင်ငံညွန်ပေါင်းအစိုးရရဲ့ကုလသမဂ္ဂရေးရာတာဝန်ခံဒေါက်တာတောင်းထွန်းကအခုလိုထင်မြင်ချက်ပေးပါတယ်
။မြန်မာနိုင်ငံမှာဒါဒီညီညာသာသာနဲ့ဒီချောချောချူချူဟလာဒီအသွင်ကူးပြောင်းနိုင်မှုဆိုတာဒီစစ်တပ်အပါဝင်ဒါအင်အားစုအားလုံးကအကြည့်လေညှိနှိုင်းပြီးတော့တဦးရဲ့အခန်းကဏ္ဍကိုတဦးအတိမတ်ပြုတ်ပြီးတော့အဲဒီဆွေးနွေးပြီးတော့ပြောင်းရမယ်ဆိုတော့သဘောပေါ့ဗျာဒီသဘောကိုဒီအိန္ဒိယနိုင်ငံတွေကနားလည်လောက်အောင်ချပြတဲ့သဘောလဲပါသလိုဒီလိုမျိုးချပြပြီးတော့ဒီနိုင်ငံတွေကအဲဒီညှိနှိုင်းပြီးတော့အားလုံးသဘောတူလာကြတဲ့အဲဒီလမ်းကြောင်းနဲ့ဒီချင့်ကပ်မှုကိုနားဖပိုင်းတွေကလည်းသဘောပေါက်ဖို့လိုသလိုဒါဟာနိုင်ငံတကာနဲ့ဆက်ဆံရေးပြည်လည်စီမဲ့အခွင့်အလမ်းတစ်ခုလို့เนาะကျွန်တော်တို့အဲသုံးသပ်ပြီးတော့ဒီပိုင်ပိုင်နိုင်နိုင်ရယူဆောင်ရွက်ဖို့လဲလိုတယ်လို့ကျွန်တော်မြင်ပါတယ
်လက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာစကော့တ်မာစီကမြမအရေးကိုလွယ်လွယ်နဲ့ဖြည့်ရှင်းလို့ရမယ်လို့မမြင်ပါဘူးမြမနိုင်ငံကတစ်စစ်ချိုးကွေ့နိုင်မလားဆိုရင်တော့ဒီအစိုးရအောက်မှာတကယ်ဖြစ်နိုင်မယ်မထင်ကြောင်းသူတို့မှာဘာနာချိုးငဲ့လူလူထောက်ခံမှုမဲ့တရားဝင်မှုမရှိပွင့်ပွင့်လင်းလင်းပြောရမယ်ဆိုရင်တော့အကြမ်းဉာဏ်လဲရှိပုံမရကြောင်းသူကဆက်လက်ပြောဆိုသွားပါသေးတယ်။ဇဏပြပွဲတွေပြီးကစားကကုလသမဂ္ဂဂျာဝင်ဖြန့်ဖြေးသူကိုခွင့်ပြုခဲ့တာအတိုက်ခံတဲ့အကန့်အသတ်ရှိတဲ့ဆွေးနွေးမှုလုပ်ခဲ့တာတွေကြောင့်အစိုးပိုင်းမှာခြေလှမ်းသေးသေးလှမ်းခဲ့တာလို့ပြောနိုင်ပေမဲ့အဲ့ဒီကလေးကအခြေခံအားဖြင့်ဆိုရင်တော့ဘာမှမဖြစ်ခဲ့တော့ကြောင်းသူကထောက်ပြသွားပါတယ်။ဒါကြောင့်ထုံးစံအတိုင်းဓာပြဟောင်းကြီးပြန်ဖွင့်နေတာကတော့သိတ်ကောင်းလာတဲ့ရွေးချယ်စရာမူဝါဒမဟုတ်ပါဘူး။ဘာကြောင့်လဲဆိုတော့စက်တင်ဘာလမှာကန့်ကွက်ဆန္ဒပြပွဲတွေနဲ့အကြမ်းဖက်ဖြိုခွင်းမှုတွေဖြစ်ပွားခဲ့ရတဲ့ပြဿနာရဲ့ဈေးမြစ်ကိုလုံးဝမကင်တွယ်လို့ပါပဲလို့သူကပြောဆိုသွားပါတယ်။မကြမီရပိုင်းတွင်ကမစ္စတာကမ်ဘာရီဗြိတိသျှဝန်ကြီးချုပ်ဂေါ်ဒန်ဘရောင်းနဲ့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးမစ္စတာစကော့တ်မာစီတို့ဟာမြန်မာနိုင်ငံရဲ့အိန္ဒိယနိုင်ငံများနဲ့အာရှနိုင်ငံများကိုခရီးလှည့်လည်နေခဲ့ကြပါတယ်။လုံနိုင်စရာရှိတာတွေအလုံးလုတ်ပါရဲ့နဲ့အလုံးမဖြစ်ဘူးဆိုတော့မှလုံခြုံရေးကောင်စီမှနောက်တစ်ဆင့်တက်တင်ပြဆွေးနွေးရတာလက်ရှိနိုင်ငံတကာဆက်ဆံရေးရဲ့လုပ်ပုံကိုင်ပုံဖြစ်တယ်လို့ဒေါက်တာတောင်းထွန်းကဆိုပါတယ်
။နောက်တစ်ဆင့်ဥမာ security council သွားဖို့ဆိုတာကကျွန်တော်တို့ကဟို all available option exhausted ဆိုတဲ့အဆင့်ကိုဖြတ်အောင်မယ်။ဖြတ်ရင်ဒါဖြစ်တာမဖြစ်တာမသိဘူးလ
ေ။ဒါပါဒါပါ။
ဘီအန်ဘလောက်တော်မလဲ၊အာဆီယံဘလောက်တော်မလဲ၊တရုတ်ဘလောက်တော်မလဲ၊အိန္ဒိယမသိဘူး။ဒီ option ကိုဒီကမဖြတ်လို့ကိုမရအောင်။ဒါဖြတ်နေတဲ့အချိန်ပဲ
။အိန္ဒိယတရုတ်နဲ့အာဆီယံပါဝင်လူတိုင်းကတန်တမာရေးရာရပြောကြတာပါပဲ။ကျွန်တော်တို့ပြောနေတာကတော့ဆက်ပြီးအဲ့ဒါလိုလုပ်ပေးကြပါတခါလုံုံနဲ့တော့တိတ်ခီးမရောက်လာပေဘူးဆိုတာပါပဲလို့အမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးကစော်ဩသွားကြပါခင်ဗျာ